မြန်မာနိုင်ငံမှာပြီးခဲ့တဲ့24လရဲ့အတွင်းကိုဗစ် -19 ရောဂါကူးစက်သူ1344ဦးထပ်တိုးပြီးသေဆုံးသူက22ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနာကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညထုတ်ပြန်ချက်ပါသေဆုံးသူတွေထဲမှာ18ဦးကရောဂါအခံရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက္ကသိုလ်နမူနာပေါင်း 18,900 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့တက္ကသိုလ်နမူနာပေါင်း133,260ကျော်ရှိသွားပြီဖြစ်ပါတယ်။ဒီဆုံးသူရေအတွက်က1889ဦးရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့18,000နီးပါးရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံဆင်းခွင့်ရရှိသူအရေအတွက်1616ဦးရှိတယ်လို့ဖော်ပြထားတာကြောင့်ရောဂါပျောက်ကင်းသွားသူပေါင်း68,600နီးပါးရှိသွားပြီဖြစ်ပါတယ်။တရက်အတွင်းရောဂါပိုးကူးစက်သူအရေအတွက်ထက်ပျောက်ကင်းသွားသူအရေအတွက်ကပိုများလာတာရဲ့တော်ကြအတွင်းဒီကနေ့ပထမဆုံးဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်ချက်အရတက်ခွဲစစ်ဆေးတဲ့နမူနာအရေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 9.5% ခန့်လုံးရှိပြီးပြန်ကောင်းလာသူ 96.8% ခန့်လုံးသေဆုံးလုံးက 2.14% ခန့်လုံးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘူဝကူးဆက်ရောဂါတက်ဖြည့်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကအရေးထားပါတယ်ဒီနှုန်းတွေအရဆိုရင်ပိုးတွေ့နှုန်းကအနည်းငယ်ရောကျသွားပြီးရောဂါပျောက်ကင်းသူနှုန်းအနည်းငယ်ပိုတိုးလာပေမဲ့သေဆုံးနှုန်းကတော့တိတိတတ်တာရောကြမသွားသေးတာတွေ့ရပါတယ်